ဆရာနာသိမ်းပြီးသုံးနှစ်အတွင်းလက်နက်ကင်ပြိပခါတွေနေရာအနှံ့ပေါ်ပေါက်နေပြီးတော့စစ်တပ်ကနေမြေတွေကိုလက်လွတ်ဆုံးရှုံးနေရသလိုတိုင်းပြည်မှာညီညွတ်မှုပြိုကွဲနေတဲ့အဆိုးဆုံးအခြေအနေကိုရောက်နေပြီလို့အကဲခတ်တွေသုံးသပ်နေချိန်မှာပဲအခုလိုပြည်ထောင်စုနေအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေကဖွံ့ဖြိုးဆဲနိုင်ငံငယ်တွေအပေါ်စီးရေးအရလွှမ်းမိုးချုပ်ကိုင်မှုကြိုးစားပြီးတော့နိုင်ငံရေးဩဇာကံဖြစ်ဖော်ဆောင်ဖို့နောက်ွယ်မှာစစ်ပွဲတွေဖန်တီးနေတယ်လို့ပြောဆိုထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြည်ထောင်စုနေအထိတ်မှတ်တဝန်လွှာကိုဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကဖတ်ကြားသွားတာပါ။ဒါပေမဲ့လည်းဘဲအင်အားကြီးနိုင်ငံတွေဆိုတာကိုတော့တိတိကျကျထည့်သွင်းပြောဆိုသွားတာမရှိပါဘူး။ပြည်တွင်းတိုင်းသားအဖွဲ့အစည်းတချို့နဲ့ပြည်တွင်းပြည်ပကအဖြတ်သမားတွေဟာမြန်မာပြည်အကျိုးကိုမလိုလားတဲ့အင်အားကြီးနိုင်ငံတချို့အားကိုနဲ့စူပူအကြမ်းဖက်မှုမျိုးစုံနဲ့တိုက်ပွဲတွေဖော်ဆောင်နေတယ်လို့လည်းစစ်ကောင်စီအကြီးအကဲကစွပ်စွဲထားပါသေးတယ်။မြန်မာနိုင်ငံတဝန်းလက်နက်ကင်ပြိပခါတွေကြောင့်တိုင်းသားဒေသတွေအပါအဝင်နိုင်ငံတဝန်းလူပေါင်း2,600,000လောက်အိုမဲ့အိမ်မဲ့နေရဲစွန့်ခွာနေရပြီးနိုင်ငံလူဦးရေရဲ့၃ပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာထိုင်းနိုင်ငံသားရေးဝန်ကြီးလက်ဖြစ်ဒုတိယဝန်ကြီးချုပ်လက်ဖြစ်တဲ့ဖမ်ပရီဘဟန်ဒရာနူကာရာနဲ့ဝါရှင်တန်ဒီစီမြို့တော်နိုင်ငံသားရေးဝန်ကြီးဌာနမှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးဘလင်ကန်ရဲ့ဖိတ်ကြားမှုနဲ့လာရောက်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့နှစ်ရက်ခီးစဉ်တွင်မြမအရေးကိုအဓိကထားဆွေးနွေးမှလို့ထိုင်းဆိုရထိပ်ပိုင်းတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့ထိုင်းဆိုရပိုင်း PBS သတင်းဌာနကသတင်းထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုကိုမလာခင်မှာပဲဒီထိုင်းနိုင်ငံသားရေးဝန်ကြီးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုကြာသပတေးနေ့ကတွားရောက်ခဲ့ပြီးတော့မြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီပေးရနေရာတစ်ခုနယ်စပ်မှာထားရှိနိုင်မှုကြည့်ရှုလေ့လာခဲ့ပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရထိုင်းနိုင်ငံရဲ့အစာပြိုးဆောင်ရွက်ချက်တွေဟာသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံကြားမှာအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေပေါ်ပေါက်လာရေးပထမဆုံးခြေလှမ်းတစ်ခုဖြစ်တဲ့ဆိုပြီးတော့ပြောဆိုနေတာပါဒါပေမဲ့လည်းလူခွေအဖွဲ့တွေဘက်ကတော့ထိုင်းနိုင်ငံရဲ့မြမအရေးချင့်ကပ်မှုကိုသတိထားစောင့်ကြည့်နေကြပြီးတော့အကူအညီပေးတဲ့နေရာမှာစစ်ကောင်စီနဲ့ဓာတ်ရိုက်ဆက်ဆံတာမျိုးထက်တိုင်းရင်းသားအဖွဲ့တွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ဆက်သွယ်ဆောင်ရွက်ဖို့နိုင်ငံတကာကတိုက်တွန်းနေပါတယ်ရှင်
ရုရှားကအဝေးထိန်ဒရုန်း18ခုပယ်ထိန်တဲ့မစ်ဆိုင်းဒုံးအများအပြားနဲ့ညဘက်မှာတိုက်ခိုက်တာခံခဲ့ရကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အီရန်နိုင်ငံလုံးရှာဟတ်ဒရုန်း14ခုနဲ့မစ်ဆိုင်းဒုံးတစ်ခုကိုဂျာဖြစ်ပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားဒရုန်းနဲ့တိုက်ခိုက်မှုကြောင့်မိလောင်မှုဖြစ်ခဲ့တယ်လို့လည်းဒန်နီယယ်ပက်ထရိုထရော့ခ်စ်ဒေတာအုပ်ချုပ်ရေးမှူးကပြောဆိုခဲ့တာပါ။တီဂျီဒံယာရတဲ့သတင်းတော့မကြားရပါဘူးရုရှားနိုင်ငံအတွင်းပိုင်းတိုက်ခိုက်နိုင်မဲ့တာဝေးဒရုန်းတွေကိုဒီနှစ်ထဲထောင်နဲ့ချီထုတ်လုပ်ဖို့စီစဉ်ထားကြောင်းလည်းယူကရိန်းဒီဂျစ်တယ်ဆိုင်ရာဝန်ကြီးက Reuters သတင်းဌာနကိုပြောထားပါဗျ။ယူကရိန်းသမ္မတ Volodymyr Zelensky ကလည်းညစဉ်မိန့်ခွန်းဖြင့်တနင်္ဂနွေနေ့ကပြောကြားရမှာလေကြောင်းရန်ကာကွယ်ရေးနဲ့ Electronics စစ်ဘက်ဆိုင်ရာနီးစနစ်တွေကိုအဆင့်မြင့်တင်မှုကြိုးပမ်းနေပြီးဒီနှစ်အတွက်ဦးစားပေးအစီအစဉ်တွေမှာပါဝင်တယ်လို့လည်းပြောပါဗျ။မကြသေးခင်လတွေကယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကလေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာခဲ့ပြီးတော့နိုင်ငံအတွက်အရေးပါတဲ့စွမ်းအင်စစ်ဘက်ဆိုင်ရာနဲ့တည်ယူပို့ဆောင်ရေးအခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာလည်းဖြစ်ပါရဲ့ရှင်။